ရခိုင်ပြည်နယ်တောင်ပိုင်းတန်တွဲတောင်ကုတ်အန်စားတဲ့မြို့နယ်တွေမှာစစ်ကောင်စီနဲ့အေအာရခတပ်တော်အကြားတိုက်ပွဲတွေပြင်းထန်နေတယ်လို့တရုတ်စီမံကိန်းတွေရှိတဲ့ကြောက်ဖြူမှာလည်းဒီဇွန်လ18ရက်နေ့မနက်ပိုင်းကစပြီးတော့တိုက်ပွဲတွေဖြစ်နေတယ်လို့ဒေသခံတွေကပြောပြကြပါတယ်ရခိုင်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့တော့ရန်ကုန်ကပေးပို့တဲ့သတင်းကိုမှတ်သိကြည့်ထားအပြည့်စုံပြောပြပါမယ်ရှင်
။ရခိုင်ပြည်နယ်တောင်ပိုင်းကအန်တောင်ကုတ်တန်တွဲစတဲ့မြို့နယ်တွေမှာစစ်ကောင်စီတပ်နဲ့အာရခတပ်တော် AA ချာတိုက်ပွဲတွေဆက်လက်ပြင်းထန်နေစေဖြစ်တယ်လို့ရခိုင်ရေးလေလာသုံးသပ်သူလွတ်တော်ကိုစလဲဟောင်းဦးဖိတ်တန်းကပြောပါတယ်
။တောင်ပိုင်းမှာကျတော့အန်မှာဖြစ်တဲ့အန်မြို့နယ်လို့ပြောလို့ရတာပေါ့။ဒီကစုပိုင်းတော်ဟင်းတောင်ပြူပါပေါ့။အဲဒီမှာတော့တိုက်နေတာတော်တော်ကြာပါပြီလမ်းနဲ့ရှိလို့ကြာပြီပေါ့အဲနောက်ပြီးတော့မနေ့တနေ့ကဆိုရင်လည်းတောင်ကုတ်မြို့ထဲမှာတိုက်ပွဲဖြစ်တယ်ပေါ့ပြီးတော့တောင်ထဲမှာလည်းအဖြစ်နေတာဘလဝဲနေပါရှိပါပြီတဝဲကျော်ပါပြီအဲလိုတုံးနေရတော့ပြင်းပြင်းထန်ထန်ဖြစ်နေတယ်ပေါ့အော်မြောက်ပိုင်းမှာကျတော့ဒီအတိုင်းပဲစီမောင်တော်ကဖြစ်နေဖြစ်တယ်ကတော့ကိုဖက်ကအရက်ကတက်တော့က point ပါပြီဆိုပြီးတော့ထားတယ်အဲလိုအရှိန်နေလို့ဟိုရှိနေတယ်ပေါ့
တရုတ်စီမံကိန်းတွေရှိနေတဲ့ရခိုင်တောင်ပိုင်းကကြောက်ဖြူမြို့နယ်မှာလည်းအေအေတပ်ဖွဲ့ဝင်တွေရှိနေတဲ့နေရာကိုစစ်ကောင်စီတပ်တွေဝင်လာတာကြောင့်မနေ့မနေ့ပိုင်းကစပြီးနှစ်ဖက်ပြန်လည်ပစ်ခတ်နေကြတယ်လို့အနီးအနားမှာရှိနေတဲ့ဒေသခံတို့ကပြောပါတယ
်။တိုက်ပွဲကြီးတာတော့ဒီကြောက်ဖြူနယ်ဒီစစ်တပ်မိုင်လောက်ကွာတဲ့ဒီစစ်ဘောက်တောင်နန်ဂွေဖတ်စုံနဲ့အနီးမှာရှိတဲ့ဒီမင်းတက်တောင်အဲ့ဒီဝိုင်းတွေမှာဖြစ်တာဖြစ်တယ်ကိုလည်းတိုက်ပွဲအချိန်ကတော့ဒီမနေ့ဒီခဏတိုင်းခွင်းလောင်းမှာစပြီးတော့ဖြစ်တယ်ဒီတိုက်ပွဲကတော့တိုင်းရင်မဟုတ်ဘူးဆိုတော့လည်းဒီလေကားမနီလောင်းတစ်ခေါက်ကြီးဖြစ်တယ်ဒီနောက်ကြာပြီးတော့နောက်နေနေစီဖြစ်တယ်အဲ့လိုမျိုးဖြစ်တာတော့ရှိတယ်အဲ့ကောင်ဒီဘက်ကတော့ဒီလက်နေစီတွေနဲ့လှမ်းဖြစ်တာတွေရှိတယ်နောက်ပြီးတော့ဒီဒရုန်းတွေနဲ့လာပြီးချတာလည်းမရှိဘူးပေါ့
ကျောက်ဖြူရန်ကုန်ကလန်ပေါ်ကမင်းတက်တောင်ကျေးရွာနီးမှာတိုက်ပွဲတွေဖြစ်နေတာပါစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်နေပြီးအနီးအနားကြီးရွာတွေကဒေသခံတချို့ကိုတစားခံအဖြစ်ခေါ်သွားတာရှိတယ်လို့ဒေသခံတဦးကပြောပါတယ်
။ဟုတ်တယ်ကိုရေဒီစီဘွတ်စီဘွတ်ကတော့ဒီအခိုင်တတ်တော်ဖဲလာနေပြီးတော့ဒီအခိုင်ရှားပြီးနေတဲ့နေရာကိုဒီစစ်ကောင်စီတပ်တွေကတော့နေပြီးတော့ဒီစီကြောင်ထိုးလာတာနော်လည်းနေနေဖိုက်တိုက်ပွဲဖြစ်တယ်လို့ပြောရတယ်
။လက်နက်ကြီးတွေကအခုပြည့်နေသေးလားဗျာ။အဲ့နောက်တစ်ဝိုက်မှာလေကြောက်ပြူဖက်တယ်မှာ
ဒီနနိုင်းနောက်ပိုင်းတော့လည်းနေကြီးတွေဖြစ်တာတော့မရှိသေးတော့ပါဘူး
။အာအဲ့အနီးနာကြီးရွာတွေကဒေသခံတွေကတော့ဟိုအရင်ကလေးကအကုန်လုံးတင်းချောင်နေကြပြီနော်
။ဒီအနီးနာကြီးရွာတွေဆိုလို့ရှိရင်တော့ဒီမင်းတဲ့တောင်ရွာကတော့ဒီအရင်ကလေးကတည်းကတင်းချောင်နေတာတော့လည်းတော့ရှိတယ်။နောက်ပြီးတချို့ကျတော့ဒီမိုးရွာတွေဆိုတော့လေလောက်မယ်ဆိုပြီးတော့ပြန်လို့ဝင်တဲ့လူတွေလည်းရှိတယ်။ဒီအဲ့ဒီကမှဒီမင်းချောင်တဲ့ရွာကဆိုလို့ရှိရင်တော့ဒီအရာတော့ဒီအမျိုးသမီးတွေကိုသူတို့ကနေနေတော့ဒီတစားကန်လောက်ပြီးတော့ရှေ့ကနေပြီးလမ်းပြပေါ်တော့တာလေဒါလင်းကောင်းချောင်းတော့ရှိတယ်တော့ကြည့်ရတယ်ဘောပ
ါဒါအပြင်ရခိုင်မြောက်ပိုင်းကမောင်တော်မြို့နယ်မှာနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတာလားနဲ့ချီရှိနေပါပြီမောင်တော်မြို့နယ်အတွင်းကစစ်ကောင်စီတပ်စခန်းအတော်များများကိုအေအေဘက်ကတင်ပိုက်ထားပြီးဖြစ်တယ်လို့မြို့သိမ်းတိုက်ပွဲစတင်တော့မှဖြစ်တာကြောင့်မျိုးရင်းမှာရှိနေတဲ့ဒေတာကန်တွေဘေးလွတ်ရာကိုတင်းရှောင်ချဖို့လဲအေအေဘက်ကသတိပေးထုတ်ပြန်ထားပါတယ်။မောင်နှမမျိုးပေါ်မှာလူရည်ဘလောက်ရှိနေသေးတယ်ဆိုတာမသိရပေမဲ့အများစုဟာရိုဟင်ဂျာမွတ်စလင်တွေဖြစ်ကြပါတယ်။ရိုဟင်ဂျာရေတကြွလှုပ်ရှားသူတွေဘက်ကတော့ဒေတာကန်တွေကိုတင်းရှောင်ချဖို့အေအေထုတ်ပြန်ချက်အပေါ်ဝေဖန်မှုတွေလည်းရှိနေပါတယ်။ရခိုင်ဝါရီနိုင်ငံရေးသမားဥဖေတန်းကတော့အေအေဘက်ကမြို့သိမ်းတော့မယ်ဆိုရင်ဒေသခံတွေတင်းရှောင်ချဖို့အခုလိုသတိပေးချက်လုံးလေလုံးထရှိတယ်လို့ပြောပါတယ
်အထူးသဖြင့်အစ်စ်ကောင်စီတပ်တွေရှိတဲ့နေရာမျိုးပေါ့နော်အဲ့နေရာမျိုးမှာဒါ URI အေအေဘက်ကအမေရိကန်လူပြည်သူတွေကိုတိုက်တွန်းသတိပေးတာရှိတယ်ကျောက်မျိုးရှိတွေလည်းအဲ့လိုပဲအဲသတိပေးတာရှိတယ်တောင်ကုန်းလည်းအဲ့လိုပါပဲပြီးတော့ဒါကဒီဘက်ကလူမျိုးရလူဆောင်ချက်တခုပဲဖြစ်ပါတယ်။မွတ်စလင်နေတဲ့ဘူးရောင်မှာလည်းအဲ့လိုဟိုပြန်လာဖြစ်ခဲ့တာပေါ့သူတို့ထွက်ဆိုတာအရှိမီမထွက်တော့လူတွေမှာပြိမိရာရှိရပါလိမ့်ရှိတယ်။အဲအားကြောင့်ဘူးရောင်မောင်တော့မွတ်စလင်နေရာတွေမဟုတ်ပါဘူး။ဒါအကုန်လုံးသူတို့ဘက်ကသတိပေးတာပေါ့။ပထမပိုင်းမှာအဲ့လိုသတိပေးမှုအားနည်းခဲ့ရင်တော့နောက်ပိုင်းမှာသူတို့ရဲ့အတွေ့အကြုံရပါတော့။ဒီသူတွေရဲ့ဒုက္ခရောက်ခဲ့တဲ့ဒီသူတွေကိုတခြားခံပြီးဖန်ဆီးထားတယ်ပြည်သူတွေကဒီလက်နေကြီးကြည်ကြပြီးတော့လင်းပစ်တာလို့အဲ့မှာတည်ကြည်တန်ရတာရှိရအဲ့အတွေ့အကြုံမှာမူတည်ပြီးတော့နောက်ပိုင်းမှာတော့အကုန်လုံးမျိုးနေတွေကိုအဲ့လိုဖက်ခွာဖို့မျိုးတင်းတိုက်ပွဲရှင်နေမှာရှိရင်ထွက်ခွာဖို့တတိပြည်တာရှိတယ်
ရခိုင်ပြည်နယ်တွင်မြို့နယ်စုစုပေါင်း18မြို့နယ်ရှိပါတယ်။အဲ့ဒီတည်းကရခိုင်မြောက်ပိုင်းမြို့နယ်တွေမှာဖြစ်တဲ့ရသေးတောင်ဘူးဒီတောင်ပုံနေကျွန်းကျောက်တော်မြောက်ဦးမင်းပြားမြေပုံပောက်တော်နယ်ရခိုင်တောင်ပိုင်းကရံပြဲမြို့နယ်တွေကိုအေးအေးဘက်ကသိမ့်ပိုက်ထားပြီးဖြစ်ပါတယ်။ချက်ရှိနေသေးတဲ့မြို့တွေတဲမှာမောင်တော်အမ်တန်တွဲနဲ့တောင်ခုံမြို့နယ်တွေကိုအီအီဘက်ကထိုးစစ်ဆင်တိုက်ခိုက်နေပြီးချောက်ဖြူ၊ကွာနဲ့စစ်တွေမြို့နယ်တွေကိုတော့အရခတက်တော်အီအီဘက်ကပိတ်ဆို့ထားပါတယ်။လက်တလုံးရခိုင်တိုက်ပွဲတွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကပြောဆိုထုတ်ပြန်တာမျိုးမရှိသေးပါဘူးရှင်။